မြန်မာစစ်ကောင်စီဟာအရေးပေါ်ကာလဖြစ်တဲ့နောက်ထပ်6လတက်တန်းတိုးလိုက်တဲ့နောက်ကုလသမဂ္ဂဘက်ကတော့မြန်မာနိုင်ငံကိုဒီမိုကရေစီအုပ်ချုပ်ရေးစီကိုအလင်းမြန်ပြန်သွားဖို့တိုက်တွန်းတောင်းဆိုလိုက်ပါတယ်
Obviously we have stood against and continue to stand against the coup
ကျွန်တော်တို့အနေနဲ့ကတော့ဆီယနာသိမ်းမှုကိုစတင်နေဆိုတာရှင်းရှင်းလင်းလင်းရပ်တည်ပြောဆိုထားပါတယ်မြန်မာနိုင်ငံကိုဖြစ်နိုင်သမျှမြန်မြန်ဒီမိုကရေစီနီးကျအုပ်ချုပ်ရေးစီကိုပြန်သွားဖို့လိုလားပါတယ်ဆိုပြီးတော့ကုလသမဂ္ဂတွေးမှုချုပ်ရုံးရဲ့လက်ထောက်ပြောခွင့်ရသူ Foreign Hawk ကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံတွင်2021ခုနှစ်ဖေဖော်ဝါရီလ1ရက်နေ့ကစစ်တပ်ကအာဏာသိမ်းယူပြီးတော့ရွေးကောက်ခံအရသာစုရခေါင်းဆောင်တွေကိုဖမ်းဆီးထောင်ချခဲ့တာပါ။အရေးပေါ်ကာလကြီးညာပြီးအာဏာသိမ်းယူလာခဲ့တာအခုဒီတစ်ချိန်ဟာ၄ချိန်မြောက်တက်တန်းတူတာဖြစ်ပါတယ်။နိုင်ငံတော်ကာကွယ်ရေးနဲ့လူကြီးကောင်စီစီဝေးခေါ်ယူပြီးတော့လက်ရှိအနေအထားအရတည်ငြိမ်မှုမရှိတဲ့အတွက်ဆိုပြီးတော့ရေးပေါ်ကာလကို6လထပ်တူတာပါ။စစ်တပ်ကအာဏာသိမ်းယူချိန်မှာတော့ရွေးချယ်ခံသမ္မတကိုဖမ်းဆီးရေးယူပြီးတော့စစ်တပ်ကခန့်ထားတဲ့ဒုတိယသမ္မတကိုယာယီသမ္မတဖြစ်တဲ့အာဏာသိမ်းစစ်တပ်ကတင်မြှောက်ပါတယ်။အဲဒီနောက်ယာယီသမ္မတရဲ့အမိန့်နဲ့ပဲအရေးပေါ်ခြေနေကိုကြီးညာပြီးတော့စစ်တပ်ကအာဏာလွှဲယူခဲ့တာပါ။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကန့်ကွက်ဆန္ဒပြမှုတွေကိုစစ်ကောင်စီကကြမ်းဖက်နေနှင်းခဲ့တဲ့နောက်ပိုင်းလက်နက်ကင်ကုကံမှုတွေနိုင်ငံဟွာမှာဖြစ်ပါတယ်။ရွေးချယ်ခံကုလေလောင်းတွေကနေပြီးတော့ NUG ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရဆိုပြီးတော့စင်ပြိုင်ဖွဲ့ထားတယ်လို့နိုင်ငံထဲမှာရှိတဲ့တက်ကြွလှုပ်ရှားသူတွေဟာလည်းလက်နက်ကင်ဆွဲပြီးတော့ဒေသကာကွယ်ရေးတပ်တွေကိုအသီးသီးဖွဲ့စည်းခဲ့ကြတာပါ။အဲ့နောက်အခုချိန်အထိကိုနိုင်ငံနေရာအတော်များများမှာလက်နက်ကင်ပြပခါတွေကပြင်းထန်နေသလိုပဲစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေနဲ့နေပြည်တော်ရှင်းလင်းရေးစစ်ဆင်ရေးတွေမှာအရသာထိခိုက်ပိတ်ဆို့မှုတွေကနေ့စဉ်လိုဖြစ်နေပါဗျာမြန်မာနိုင်ငံရဲ့ပြပခါကိုငြင်းငြင်းချင်းဖြစ်ရှင်းဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကနေပြီးတော့တောင်းဆိုတိုက်တွန်းနေသလိုပဲတစ်ဖက်မှာလည်းအထူးသဖြင့်ဒီအနောက်နိုင်ငံတွေကစစ်ကောင်စီကိုရည်ယူတန်ခတ်မှုတွေတိုးထက်တိုးပြီးတော့လှုပ်ဆောင်လာနေပါဗျာနှစ်နှစ်အတွင်းမှာပဲပြပခါတွေကြောင့်လူသက်တမ်းခွဲကျော်အုပ်ရိမ်တွေဖြစ်ခဲ့ရပြီးတော့ကလေးငယ်9000ကျော်ဟာလူသားချင်းစာနာမှုအကူအညီရေးတကြီးလိုအပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂဘက်ကခံမှန်းထားပါတယ်ခင်ဗျာ